အလုတ်တဲ့တောင်ကိုပါကြီးရဲ့ရုပ်အလောင်းကိုဒီနိုဝင်ဘာလ9ရက်နေ့မှာမော်လမြိုင်မြို့ကနေပြီးတော့တည်ဆောင်ခဲ့ပြီးတော့ညနေပိုင်းမှာပဲရန်ကုန်မြို့ကရေဝေးတုတ်တံမှာဂူသွင်းတကြိုခဲ့ပါတယ်လုံကြုံရေးရတော့တင်းကျပ်ခဲ့တာတွေရှိပါတယ်ဒါပေမဲ့လည်းအစိုးရစန့်ကျင်ရေးပိုစတာတွေကင်ထားတဲ့ဇာပနာပို့ဆောင်သူတွေကလည်းယာနဲ့ချီရှိခဲ့တာပါ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်စစ်တပ်ကပြစ်ခတ်မှုကြောင့်တေဆုံးသွားခဲ့ရတဲ့အလွတ်သတင်းတောက်ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ရဲ့အလောင်းကိုအတားဆီးတွေကြားကရန်ကုန်မြို့အရောက်နိုင်ရေးကူညီမှုအတင်းကကားတွေနဲ့တည်ဆောင်ခဲ့ပြီးရေဝေးတုတ်တံမှာအခမ်းအနားနဲ့ခူသွင်းတကြိုခဲ့တာပါဇာပနာအခမ်းအနားကိုရေဝေးတုတ်တံမှာပြုလုပ်ခဲ့ရမှာယာနဲ့ချီရှိတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေတက်ရောက်ခဲ့ကြပြီးကိုပါကြီးတည်ဆုံးခဲ့မှုနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ရေးအတွက်စာတမ်းများကင်ဆောင်ထားကြပါတယ်ဇနီးဖြစ်သူမတ်တန်နာကတော့အလောင်းတူးဖော်ဖို့တည်ဆောင်ဖို့အခုနောက်ဆုံးဇာပနာအထိတားဆီးတဲ့အခက်အခဲတွေကြားကလိုက်ပါကူညီသူတွေကိုကျေးဇူးတင်တဲ့အကြောင်းအခုလို့ပြောပါတယ်
။မုံမြတာပါတီအမွန်ဒေတာရှိတဲ့ဆရာတော်ကြီးစံဃာတော်ကြီးတွေမဝင်းစိန်ဆရာတော်လေးတွေတစ်ချိန်လုံးမြတာပို့ပေးနေတာပေါ့နော်။နိုင်ငံ88မျိုးဆက်ကမြန်မာတို့မမင်းကြီးကိုငင်းလို့ကိုအောင်လက်တို့ပေါ့နော်။တော်တော်လားကတော့ဒီမှာသူကတော့သူကျေးဇူးတင်ခိုက်တဲ့လူပြောမင်းပါသူကတော့ကျွန်မမြင်ခင်လို့ဖြစ်နေတာနော်။အဲ့လိုဘာလို့လဲဆိုအခုကျွန်မတို့တွားတဲ့လမ်းတကယ်ကိုမထင်မှတ်အောင်အန်တီအများတာမထင်မှတ်အောင်ကျန်တန်းတာအလောင်းသွားဖို့ဆိုတော့မိုင်းနေရှိလို့လူတစ်ယောက်သွားလမ်းလေးကိုတစ်ယောက်စီရှောက်ရတယ်လက်တွဲပြီးတော့ပေါ့နော်ဒီလိုခကြီးကိုကျွန်မနဲ့အတူလိုက်ပြီးဒီလောင်းအမှန်တရားပေါ်ဖို့ဒီလောင်းလိုက်ပေါ်ပြီးကြတယ်တတ်တည်ရတယ်ကျွန်မတကယ်မလေးစားပဲမနေနိုင်နောက်မီဒီယာတွေတစ်ယောက်သွားလမ်းကိုကင်မရာထမ်းပြီးရအောင်လိုက်တယ်မီဒီယာတွေအဲ့ဒါလည်းကျွန်မတကယ်ကျေးဇူးတင်တယ်နောက်ပြီးတော့ NLD ပါတီဝင်တွေပေါ့နော်ဘလော့ရှော့ဝင်ပြီးနေဘကူတိုင်းရန်ကုန်တိုင်းဝင်နောက်အထူးကျေးဇူးတင်ထိုက်တာရောနာကူကကားလုံးကြုံကြီးလုံးဝမရက်ပဲနဲ့တပိတ်တဲ့ဘသူမှရောက်ကိုမဆင်းရဘူးရက်တက်နေမရှိရဘူးအဲ့လိုရအောင်တည်ပေးတယ်ဆိုတော့ဒီနောက်ကခင်ကျမကဒီတော်ကျေးဇူးတင်နေနောက်ရောက်လုံးဝပြင်းပြင်းကြီးကြီးကြီးလန်းလာမှုဆိုတာသိနေကြတယ်လက်နဲ့နှုတ်ဆက်ကြတယ်ချက်ပြီးတော့လက်ပြကြအားလုံးရဲ့မေတ္တာနဲ့ဒီရအောင်ကျမတည်နိုင်တာပါ
အလောင်းကိုနီးစက်ရမြို့နယ်မှာ24နာရီတွင်တကြိုပို့အတွက်မော်လမြိုင်မြို့နယ်စီပင်တာယာကနိုဝင်ဘာလ6ရက်နေ့ကလာရောက်တားဆီးမှုတွေလုပ်ခဲ့ပေမဲ့မိသားစုနဲ့ကူညီဆောင်ရွက်ပေးတဲ့အဖွဲ့အစည်းတွေကလမ်းတစ်လျှောက်လုံခြုံရေးယူပြီးတည်ဆောင်ပေးခဲ့တာပါရဲအာဏာပိုင်တွေကတော့မော်လမြိုင်မြို့ကနေစထွက်ကြတဲ့ကအလောင်းပြန်တည်ဆောင်မှုမှာပါတဲ့ကားတွေကိုမှတ်တမ်းလုပ်ထားပြီးစစ်တပ်ကလည်းစောင့်ကြည့်မှုတွေလုပ်ခဲ့တယ်လို့ဆိုပါရယ်ရေဝေးတုတ်တံမှာလည်းလုံခြုံရေးများစောင့်ကြပ်ကြည့်ရှုတာတွေရှိနေပါတယ်ဘကိုးတိုင်းတွင်းမှာတော့တန်ငါတချို့တားဆီးမှုတွေလုပ်ခဲ့ပေမဲ့အလောင်းတည်ဆောင်မှုကိုတားဆီးမှုတွေမလုပ်နိုင်ခဲ့ဘူးဆိုပြီးမိသားစုကိုကူညီနေတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်ကနှောင်းလာကပြောပါတယ
်ဘကိုးတိုင်းဝင်မှာကျတော့ဒီအုံကြီးသုံးမအနေဒီရိုရိုပါတယ်ဘာမှလည်းမဟုတ်ဘူးပေါ့နော်လာပြီးတော့နောက်ဆက်တဘောလေးရပါဘူး။ဒီမှာတော့မောင်မမြိုင်မှာအလောင်းထုတ်မယ်ဆိုတဲ့ချိန်လေးကရဲရကန်းနံပါတ်လိုက်ရလာပြီးတော့မှအဲ့ကန်းနံပါတ်အတိုင်းကကျွန်တော်ယူတာကလမ်းမှာကျွန်တော်တို့လမ်းကြောင်းကိုမြွတ်နေချင်းဒီသားမှာပါတဲ့။ရမလို့ကျွန်တော်ကန်းနံပါတ်ယူတာလို့ပြောတယ်။မြွတ်နေလိုက်လို့သူလွယ်ဆက်ဆက်ပြီးတော့ယူသွားတယ်
။အလွတ်တည်င်းတော့ကိုပါကြီးတည်ဆုံးမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးပြစ်ခတ်မှုမှာပါဝင်တဲ့စစ်တပ်ကတာဝန်ရှိသူတွေကိုလည်းမေးမြန်းစစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။မှုကင်းဆရာဝန်တွေရဲ့ရင်ခွဲစမ်းသပ်ချက်အရာကတော့ကိုပါကြီးဟာတနတ်တံရကြောင့်တေဆုံးတယ်လို့အတည်ပြုခဲ့ပြီးတေဆုံးတဲ့ကာလဟာ၃ဘတ်ခွဲနဲ့၄ဘတ်နီးပါးကြာမှာတေဆုံးခဲ့တာဖြစ်နိုင်တယ်လို့လည်းခန့်မှန်းပြောဆိုထားပါတယ်။မိသားစုကတော့နိုဝင်ဘာလ9ရက်နေ့မှာကိုပါကြီးအတွက်လလည်စွန့်ကြွေပြုလုပ်သွားမယ်လို့ပြောဆိုခဲ့ပါတယ်ရှင်။